ကချင်ပြည်နယ်ဖားကန့်မြို့နယ်စိုင်းတောင်မှာဒီကနေ့ဆိုရင်14ရက်မြောက်နေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။လက်ရှိမှာတော့တိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်နေတဲ့ဖားကန့်မြို့ပေါ်ကဒေသခံတွေကတိတ်ရှောင်နေကြပါတယ်။ဒါပြင်ရှမ်းမြောက်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ရန်ကုန်ကပေးပို့တဲ့စီးရဲအခြေအနေကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာ။ဖားကန့်မြို့နယ်စိုင်းတောင်ရောက်မှာစက်တင်ဘာ9ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်နေတာမှာလက်ရှိထိလည်းဆက်လက်ပြင်းထန်နေစေလို့ဒေသခံတွေကပြောပါတယ်။စက်တင်ဘာ20ရက်နေ့မနေ့ပိုင်းမှာတော့တိုက်ပွဲတွေငြင်းခဲ့ပေမဲ့ဝန်လယ်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းဖားကန့်ဒေသခံတူက VOA ကိုအခုလိုပြောပါတယ်
။ဒီနေ့လည်းဒီစိုင်းတောင်ဘက်ချမ်းမှာတိုက်ပွဲတွေဆက်ဖြစ်နေတယ်။ဒီစစ်ကောင်စီနဲ့ဒီ KNGB ရဲ့ပူးပေါင်းအဖွဲ့တွေကတော့ဒီဖားကန့်တမကုံကနေတဲ့နေ့စီလန်ထူနေတဲ့အပြန်လန်ဒီစိုင်းတောင်ဘက်ချမ်းအပြန်လန်ပြစ်ခတ်နေကြပါတော့။ဒီနေ့ဆို14ရက်မြောက်ရှိပါတော့
။လက်ရှိမှာကချင်လူမျိုးကြီးတက်မတော် KNG နဲ့ပူးပေါင်းတပ်ဖွဲ့တွေကဖားကန့်မြို့ကိုပိတ်ဆို့ထားတဲ့ဆိုရတယ်။ဖားကန့်မြို့ကနေကတော့တိုက်ပွဲတွေပုံမပြင်းထန်လာမှဆိုရင်တော့ကြောင့်တခြားအရက်တွေကိုတိတ်ရှောင်နေရကြောင်းဒေသခံကအခုလိုဆက်ပြောပါတယ်
။လောစေကာဒီဖကန်တဝိုက်ကိုလည်း TNG ပြည်ပြောင်းဖွဲ့ဖွဲ့အကုံဝိုင်းဝန်းပိတ်ဆို့ထားပါတော့။ဖကန်ဘက်မှာလည်းဒီတမျိုးလုံးဒီပါတီမျိုးပေါ်ရက်ွက်တွေကြောင်းကြပါတော့။ဆိုင်းအကုံပိတ်ထားတယ်၊ပစ္စည်းတွေရွှေ့ကြတယ်၊ကြောင်းကြတယ်။ပြည်သူတို့များဆစ်ဆောင်ကြပါပေါ့။အထုပ်ပိုးတွေနဲ့တမျိုးအထုပ်ပိုးနဲ့ထပ်ပြေးနေလို့ပဲတွေ့ရတယ်။ဒီဖကန်မျိုးပေါ်ရက်ွက်တော့မော်ဝိုင်းလုံးပြောတော့မရှိသထောင်းပေါ့။အကုံရွှေ့ကြတာပေါ့။အဓိကဒီတိုက်ပွဲရဲ့ပြင်းထန်လာမှာဆိုလို့ရလို့ပေါ့။
လက်ရှိစိုင်းတောင်တိုက်ပွဲအပြင်းထန်ဖြစ်နေလို့စမ်းကြွေမော်တောင်ယူမာရက်ွက်စိုင်းတောင်ရက်ွက်1 2 3 4ကြောက်သွေးတောင်ဖားပြင်စပော့ပဇန်ချောင်းစတဲ့ကြီးရကဒေသခံ1000ကျော်လောက်စစ်ဆောင်နေရတယ်ပြောပါတယ်စိုင်းတောင်မှာဖြစ်ပွားတဲ့နှစ်ပတ်ကြာတိုက်ပွဲတွေအတွင်းလက်လက်ကြီးပစ်ခတ်တာနဲ့လေကြောင်းကတိုက်ခိုက်တာကြောင့်ဒေသခံပြည်သူ90နီးပါးသေဆုံးပြီးလူ100လောက်ဒဏ်ရာရရှိနိုင်ကြောင်းလည်းဒေသခံတွေကခံမှန်းကြပါတယ်အသေးစိတ်အခြေအနေကိုတော့စရင်ကောက်ယူနိုင်တာမရှိသေးကြောင်းပြောပါရယ်ဒေတာတဲ့သတင်းမီဒီယာတချို့မှာတော့ KIA နဲ့ PDF ပူးပေါင်းတပ်တွေကဖားကန့်မြို့ဟာဗျူဟာကုန်းကိုစက်တင်ဘာ20ရက်နေ့ကစပြီးတိုက်ခိုက်နေကြောင်းဖော်ပြတာတွေရှိပါရယ်ပြီးခဲ့တဲ့လကုံပိုင်းကမန္လေးကစမ်းတက်လာတဲ့လက်နက်နဲ့ရိတ်ခါတဲ့စစ်သမော80နှစ်ကလည်းဒဇင်းမဲစက်တင်ဘာ18ရက်နေ့တုန်းကဗမော်မြို့ကိုစက်ရောက်ကြောင်းနဲ့ကျန်တဲ့သမော60နှစ်က၄ဇင်းကို KIA ပူးပေါင်းတပ်တွေကသိမ်းယူခဲ့ပြီးနစင်းကိုနှိမ့်ယူခဲ့ကြောင်းဒေတာနဲ့မီဒီယာတွေမှာဖော်ပြကြပါတယ်ဒီတဲ့နဲ့ဖားကန့်မြို့တိုက်ပွဲအခြေအနေကိုမေးမြန်းနိုင်ဖို့ KIA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအချိန်လေးမှာပဲရှမ်းပြည်နယ်မြောက်ပိုင်းသီဘောနဲ့နောင်ချိုဘက်မှာလည်းစစ်ကောင်စီတပ်တွေနဲ့ TNL တောင်းပလောင်နဲ့ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ဒီလ19ရက်နေ့ကနေခင်း7နာရီခွဲကနေ7နာရီလောက်ထိသီဘောမြို့နယ်အတွင်းကိုစစ်ကောင်စီရဲ့ Jet တိုက်လေနဲ့3ချိန်လာရောက်ပြီးပေါင်900ပြင်းအားရှိတဲ့ဘုံပါဝင်ဘုံ7လုံးကျဲချခဲ့တယ်လို့လက်လက်ကြီးတွေနဲ့ပြစ်ခတ်ခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။နောင်ချိုမြို့မှာတော့စကွေရက်နေ့မနေ့3နာရီလောက်မှာ Y12 မျိုးစားလေနဲ့ဘုံလုံး60နီးပါးကျဲချတက်ခတ်ခဲ့တာကြောင့်ဈေးဆိုင်ခန်းတွေနဲ့လူနေအိမ်အများပြားပျက်စီးခဲ့ကြောင်းလည်းဖော်ပြပါတယ်။ TNL နဲ့ပူးပေါင်းတပ်တွေဟာစီဘုံမြို့အခြေစိုက်ခလာရ23ခမရ903 904နဲ့နောင်ချုံမြို့နယ်တောင်ခမ်းရွာအခြေစိုက်တဲ့စစ်ကောင်စီရဲ့အမှတ်9ရက်နဲ့အမြောက်စခန်းကုတ်ကဲဌာနချုပ်အမြောက်တရင်354တို့ကိုထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ကောင်စီကတော့ကချင်နဲ့ရှမ်းမြောက်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးလက်တလောသတင်းထုတ်ပြန်ထားတာမရှိပါဘူးခင်ဗျာ။